ိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်အတွင်းကနေမလေးရှားနေဆက်အထိမြန်မာနိုင်ငံသား12ဦးကိုထိုင်းအစိုးရပိုင်စာတိုင်းနဲ့ပါဆယ်ပို့နေတဲ့ကားနဲ့လူမောင်ခိုးတင်လာသူတွေကိုမေလ14ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဒီအကြောင်းကိုမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းစုံခလာခရိုင်ရတဖုံးမြို့နယ်အာရှအဝေးပြေးလမ်းမမှာထိုင်းနိုင်ငံဆိုင်ရာစာတိုင်းနဲ့ပါဆယ်ပို့ဆောင်ရေးလုပ်ငန်းသုံးကားနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ခိုးတင်လာတာဖြစ်ပါတယ်။အစိုးရဌာနဆိုင်ရာကားတွေနဲ့လူမောင်ခိုးကူးနေတာကိုကြိုတင်တင်ရတာကြောင့်ထိုင်းမြန်မာနယ်စပ်ကန်ချနာပူရီကနေအခုလိုမျိုးဌာနဆိုင်ရာကားသုံးပြီးဝင်လာတာကိုစောင့်ကြည့်နေခဲ့ပြီးစုံခလာခရိုင်ရောက်မှာတော့ပိတ်ဆို့ဖမ်းဆီးလိုက်တာပါ။ကားမောင်းသူထိုင်းနိုင်ငံသားနဲ့ကျန်ဝင်တန်းတဦးကိုတော့လူကုန်ကူးမှုဆိုင်ရာဥပဒေနဲ့အရေးယူမှာဖြစ်ပါတယ်။မြန်မာနိုင်ငံသားဟိန်းနူဘာသာဝင်တွေဟာမလေးရှားမှာအလုပ်လုပ်ကင်ဖို့အတွက်စာရိုက်ဝန်ထမ်းကားမောင်းသူကိုကန်ချနာပူရီကနေထိုင်းမလေးနယ်စပ်တူအုပ်ကိုဘတ်ငွေ1500ပေးခဲ့ရတယ်လို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဘုလိုလို့ရှင်ဒီ2019မှာဇန်နဝါရီလနေပြီးတော့ဒီလားဒီကျွန်တော်တို့သိရတယ်တော့ကအားလုံးပေါင်းသက်ခွန်ခုပေါ့နော်တရားမဝင်ကိုယ်နဲ့အမှုဖြစ်တာအဲဒီမှာလူဦးရေအပြင်ဆိုလို့ရင်400နဲ့500ချမ်းမှာရှိနေတယ်ပြီးတော့ဒီလူတွေကအဲ့လမ်းအမှန်ဝင်ရတယ်အများစုပြောနော
်အခုဆိုရင်2019ခုနှစ်နှစ်စကစလို့မလေးရှားကိုသွားလို့ရတဲ့လမ်းညောင်းအတိုင်းလူမောင်ကိုသမားတွေကပို့ဆောင်လာတာဒီများလာတယ်လို့မြန်မာနိုင်ငံသားတွေကလည်းမလေးရှားနိုင်ငံကိုသွားကြသူတွေများလာတယ်လို့လည်းသူကဆိုပါတယ
်မလေးရှားဆိုတဲ့ဥစ္စာကတော့လူတွေကမလေးရှားကိုပို့ပြီးတော့ပြင်ကြည့်တာပေါ့နော်ပရိသတ်ကိုတွိုင်းအရှင်ကြီးလည်းဆိုရအောင်ပြင်ပြီးတော့တွားနေကြတယ်များတယ်လို့ထင်တယ
်ပြီးခဲ့တဲ့နှစ်ကတော့ထိုင်းမလေးနယ်စပ်ကိုထိုင်းတောင်ပိုင်းကနေလူမောင်ခိုးသမားတွေကပို့ဆောင်ပေးရင်ဖမ်းဆီးခံရသူ1000ခန့်ရှိပြီးတခြားနေရာတွေကနေလည်းလူကုန်ကူးခံရသူတွေဖမ်းဆီးခံနေရတာပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကလေအစိုးရဆုံးအဆင့် TR3 ကိုလျှော့ချသတ်မှတ်ခဲ့ပါတယ်။အခုလိုမျိုး TR3 ကိုအဆင့်လျှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပတ်ပြောက်ရေးဆိုင်ရာအနှိမ့်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစိုးရခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ထဲမှာထည့်သွင်းသတ်မှတ်ထားခဲ့ဖြစ်ပါတယ်ရှင်။